ဒီကနေ့နားဆင်ရမှာကတော့ဆဆန်းလွင်ရဲ့ဘဝပုံရိပ်ကဏ္ဍဖြစ်ပါလေ
။ချစ်စွာသောသောတရှင်များကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ခင်ဗျာ။လူဖြစ်ခဲ့ရလူသားဘဝအစမွေးဖွားခြင်းဟာလောကကြီးတွေကအပြီးပိုင်ထွက်ခွာသွားရတဲ့တည်ခြင်းတရားရဲ့အစပဲလား။မွေးဖွားခြင်းရှိခဲ့လို့တည်ဆုံးခြင်းဆိုတာကိုရင်ဆိုင်ကြရတာပဲမဟုတ်လား။တချို့သောစာပေကျမ်းဂန်တွေမှာမှတ်တမ်းတင်ထားတာကိုဖတ်ကြည့်တော့ကပ္ပဦးအစလူသားနှစ်ဦးယက်တီရတဲ့ဘဝဟာတဲပျော်စရာကောင်းတယ်ဆိုပဲ။အခုလိုဘာတစ်ခုမှပင်ပင်ပန်းပန်းရှာဖွေလုတ်ကင်နေရဒါမျိုးလည်းမရှိဘူးတဲ့လေ။နောက်ပြီးတဘာဝတရားကြီးကလည်းမျိုးကိုစူစီပြီးတော့အပင်ကိုရှင်တန်ပောက်ဖွာကြီးထွားစေတယ်မဟုတ်လား။အေးဖြစ်ချင်တော့အဲ့ဒီသူတို့နေရာရဲ့အလေဘဟုကတစ်ပင်ကိုမထိမကင်အတိမစားရဆိုတဲ့တားမြစ်ထားချက်ကိုဂယုမဆိုင်တော့ပဲစိတ်ရှိတိုင်းကြိုက်တယ်လို့ယူငင်စားကြတဲ့အခါအပူအပင်ပွားရပြီလေတယောက်နဲ့တယောက်ကြီးမီရင်ရှက်လို့ခြုံကွယ်မှာပုံးကြပင်မဲ့အကျိုးဆက်ကအဲ့ဒီပျော်စရာနေရာကနေထွက်ခွာရတယ်လို့သူတို့ကိုမှဒုက္ခဝေဒနာနဲ့ပင်ပန်းချင်းကပ်ညှိပါခဲ့ရပြီလေအဲ့ဒါကြောင့်ဝေးဖွားခြင်းကအစမှန်ပေမဲ့တည်ဆုံးခြင်းအတွက်အစတို့ဆိုတာမဟုတ်ပါဘူးဒီသဘောတရားကိုတတိပြုမိချိန်မှာစင်ချင်းစရာဖြစ်လာတဲ့အကြောင်းချက်ကဏိဂုံးရဲ့ဏိဒန်းဆိုတဲ့အကြောင်းပဲဖြစ်ပါတယ်ဏိဂုံးဆိုတာအဆုံးသက်ပြီးပြတ်သွားတဲ့ကဏ္ဍဇတ်တပင်လောကအစုအယကပြည်ဖုံးကားချလိုက်ခြင်းပါပဲဘဝဆက်သိမ့်လို့လဲဆိုနိုင်တာပေါ့လေအဲ့ဒီတော့ဘဝဆက်လန်းအဆုံးသက်မသွားခင်အသက်ရှင်ကြတဲ့အကြောင်းတရားရဲ့အခြေအနေမှာမူတည်ပါတယ်တချို့ကပြောကြတဲ့အခါမိစာကုံစီခန်းတဲ့တက်တန်းကုံလို့ယာတိဥတုကြောင့်ယောဂကြောင့်မှစပြီးအမျိုးမျိုးတည်ခြင်းတရားရဲ့ဈေးမြစ်ကိုဖော်ပြကြပါတယ်ဓာတိအတထားပြီးအသက်ရှင်ကြခိုက်လှုပ်ရှားအသက်ရှင်မှုတွေကိုစမ်းစစ်လိုက်ကြရအောင်နော်ဘဝအသက်တာမှာအကိုရဲ့ညီရဲ့နှစ်ဦးတည်းရှိပေမဲ့ကို့ဝါသနာနဲ့ကို့လုပ်ငန်းတွေလုပ်ကြတဲ့အခါဖယားမန်တရားမန်တိတာလဲအတူတူဆိုပေမဲ့လို့တကယ့်အချိန်ပူဇော်ပတ်သားမှုပြုကြတဲ့အခါမတူညီကွဲပြားတဲ့စိတ်နေသဘောထားကိုတွေ့ရပါတယ်။ညီကတော့တယိုတသေးတလေးတဆားနဲ့ကောင်းပေညွန့်ပေဆိုတဲ့အကောင်းဆုံးကိုပေးခဲ့ပေမဲ့အကိုကတော့ဖြစ်တယ်လို့ပြီးရင်ပြီးရောကယောကမဲကပြက်ကချောပူဇော်ပတ်တာပြုခဲ့မှတော့ကြည်ကွဲစရာဖြစ်ရပြီလေဘသူမဆိုကို့အလိုကို့သဘောလိုက်လျောတာကိုနှစ်သက်ကြတယ်မဟုတ်လားကို့ကိုလက်မခံတာတိတဲ့အချိန်မှာကလားမနိုင်ရခိုင်မဲဆိုသလိုပေါ့ညီကိုမနာလိုဝန်တူဖြစ်တော့တာပဲဒေါသထွက်တာကအကြောင်းမဟုတ်ဒေါသနောက်မှာကက်လိုက်လာတဲ့မနာလိုဝန်တူမှုကဖြက်စီးခြင်းလမ်းရဲ့အစပါပဲပူဆိုးတာကလိန်ညာစကားဆိုယုံမကဖြားယောင်ပြီးခေါ်ညီငယ်အပေါ်မှာအကျဉ်းနာမဲ့စွာနဲ့အသေးတက်ခဲ့ခြင်းဟာဘဝဆက်လန်အဆုံးအတွက်အရှုံးဖတ်တွယ်ခဲ့ရရှာပါတယ်ဒီအကြောင်းကိုစဉ်းစားနေမိချိန်မှာလွန်ခဲ့တဲ့6နှစ်ကအဖြစ်အပျက်တစ်ခုကိုပြန်မြင်ရောက်လာမိပါတယ်ဟုတ်ပါတယ်လူငယ်လေးတယောက်အကြောင်းပါသူခမားတားသမီးတွေထဲမှာအငယ်ဆုံးပါအငယ်ဆုံးဆိုပေမဲ့တည်ယူရတဲ့ပညာကညီအကိုတွေထဲမှာအမြင့်ဆုံးပါပဲ။ရန်ကုန်ဆက်မှုတက္ကသိုလ်တက်ရတဲ့အခွင့်ရတယ်လေ။အပေါင်းအသင်းတွေခင်မင်တက်သူမို့အပေါင်းအသင်းမရှားပေမဲ့မိဘကမနိုင်ဝန်ထမ်းနေရတယ်လေ။သားသမီးအလုံးကိုထောက်ပံ့နေရတာဖခင်တယောက်ထဲမဟုတ်ပေလား။အဲ့ဒီတော့သူမျက်နှိုးတဲ့ဂီတဝါဒနာနဲ့ကျောင်းပညာကိုတည်ယူမယ်ဆိုပြီးကျောင်းအားလက်ရက်တွေမှာနေဖြားဒေသထွက်ခွာရင်းသူအမှုပညာကိုအသုံးချတော့တာပေါ့အဲ့ဒီတော့ထိုက်တဲ့တလို့သူခံစားလာခဲ့ရပေမဲ့သူ့ကိုယ်သူငါဘဝကိုငါပြိုးထောင်မှဖြစ်မယ်လို့အတွေးရောက်ခဲ့ပါတယ်တစ်ချိန်တည်းမှာပဲဖခင်နဲ့မိခင်အစင်မပြေဖြစ်ခဲ့ရပြီးသူ့ကိုယ်လည်းသူ့သားမဟုတ်ဘူးလို့ပြောခဲ့တာကိုကြားသိရချင်းစိတ်ထိခိုက်ပြီးအဲ့ဒီကြောင်းအားရက်လေးမှာစိတ်တေလီလွင့်လို့လမ်းမကိုရောက်ခဲ့ရပါတယ်အဲ့ဒါကဘယ်မိတ်ဆွေမိဘမှမသိနိုင်တဲ့ရွေးတောင်တန်းတနေရာမှာတိုင်းပြည်နဲ့လူမျိုးကိုလူညွတ်တုံးစီတဲ့မူးရစ်စည်းဝါးရဲ့တားကောင်ဘဝကို ရောက်မှန်းမသိရောက်သွားခဲ့ရပါတယ်။တရားနဲ့ဝေးမိဘရဲ့အရေးကဝေးသွားခဲ့တဲ့သူဟာအပေါင်းအသင်းကြောင့်ဂုံမတက်ပဲဂုံပြေခဲ့ရပြီလေ။အမှုပညာနဲ့ပတ်သက်ရင်ကျောင်းတော်ကြီးကအားထားရတဲ့လူငယ်လေးပါ။ဒါပေမဲ့ဖျက်မရအောင်ဆေးဆွဲနေပြီလေ။မိဘကတိလိုက်ချိန်မှာကြေကွဲเสียဖြစ်ရပြီ။ဘာများတတ်နိုင်အောင်ပါလေ။မိဘနဲ့တာသမီနားလည်မှုနဲ့ဖြေလေပြီးသွားချိန်မှာတော့သူဟာရန်ကုန်ဆက်မှုတက္ကသိုလ်ရဲ့နောက်ဆုံးစာမွေးပွဲကိုဖြေဆိုနိုင်ခဲ့ပေမဲ့မထင်မှတ်ပဲပြုမိတဲ့အမဟာသူ့ဘဝကိုတစစီဖဲ့ချွေခဲ့ပြီမို့အကျွေးစောခဲ့ရရှာပြီလေဒီနေရာမှာအရင်ခံကဘာလဲမိဘနဲ့တာသမီနီးစပ်မှုနေခဲ့လို့ပဲလားဒါမှမဟုတ်ဝန်းကျင်ရဲ့ရိုက်ခတ်မှုတန်ခါစီခံရတာပဲလားလားပေါင်းများစွာအတွေးကဘာတဲ့ရောက်ရှိနေတော့ဘသူမပြုတ်မိမိမှုပဲလို့လက်လွတ်စပယ်မပြောချင်ပါဘူး။ကံကြမ္မာကိုပဲယူမယ်ဖွဲ့ရလိမ့်မလား။တကယ်တမ်းတွေးကြည့်တော့စိတ်အလိုလိုက်မိခဲ့တဲ့အမတ်တစ်ချက်ဟာအလကားတက်တက်အတ္တတာတစ်ခုဆုံးရှုံးမှုဖြစ်ခဲ့ရပြီလေ။ဖတ်ခဲ့ရတဲ့အဖြစ်တစ်ခုကိုဆက်ပြီးပြောပြချင်ပါတယ်။တကြွေတူဟာခရီးရက်ရှည်ထွက်ခန်းပြီးသူအယုံကြည်ရဆုံးစိတ်အချရဆုံးအစီကံတယောက်ကိုခေါ်ပြီးတိတ်အဖိုးတန်တဲ့ယရနာကျုပ်တစ်ခုကိုပေးရင်ကောင်းကောင်းတင်ထားပါလို့မှာသွားတယ်။နှစ်အတန်ကြာတဲ့အခါအစီကံဟာသူနေမထိုင်မကောင်းဖြစ်လာတော့တစ်ပင်ကြီးတပင်ရဲ့အခောက်ကိုခွာအပေါက်ဖောက်ပြီးယရနာကျုပ်ကိုဝှက်ထားပြီးတော့တခြားတနေရာကိုထွက်သွားပါတယ်။တကြွေကြီးကိုလှုပ်ဝက်နီးနဲ့စာရေးပေးခဲ့တဲ့အတိုင်းပြန်ရောက်လာတဲ့တကြွေကြီးကတစ်ပင်ကြီးကိုရှာတွေ့ခဲ့ပြီးလွှတ်နဲ့တိုက်လဲလိုက်ရင်ရှာတော့မှယရနာတွေမပြောက်မပြက်ပြန်လဲတွေ့ရတယ်။ပထမသင်္ကန်းစာပေးတာကတစ္ဆာရှိသူတယောက်ရဲ့အထုတ်လှုပ်ဆောင်မှုဟာအချင်းဤမဖြစ်ဘူးနော်။ဒါအပြင်ဒုတိယသင်္ကန်းစာကနှလုံးသားထဲမှာအမဲတူမီတင်းစီထတတ်မှုဟာဘေးအရာမဆိုမပြည့်စည်ဘူးဆိုတာပါပဲ။မကောင်းတာတွေအကျိုးမရှိတာတွေလက်ခံမိရင်အကျိုးဆက်ကပြန်ပေါ်ထွက်လာတဲ့အခါရှက်စရာကြေကွဲစရာဖြစ်ရပါတယ်။ဒါကြောင့်နှလုံးဟာအသက်ရဲ့အခြေအမြစ်ဖြစ်တာကြောင့်တဲ့နှလုံးကိုအထူးစောင့်ရှောက်ပါလို့ဉာဏ်ရှိတဦးကရေးခဲ့တယ်လို့မကောင်းတဲ့အပင်ဟာမကောင်းတဲ့အသည်ကိုတီးတက်တယ်ဆိုတာသတိပြုမိဖို့လိုပါတယ်မကောင်းတာတွေဟာစိတ်ထဲကထွက်လာပြီးလူကိုညှဉ်းညူးစေတယ်လို့သခင်ယေရှုကဆုံးမခဲ့ဘူးတာပေါ့သခင်ယေရှုဟာတကယ်တော့လူထဲမှာထူးခြားဆုံးလူပါပဲမန္တာလို့ဟုတ်တာပြောတရားသဘောကိုနားလည်တဲ့သူပါသူရဲ့နောက်လိုက်ထဲကနှစ်ယောက်မှတစ်ယောက်ကသူ့ကိုရန်သူရဲ့လက်ထဲအပ်မိလို့ကြည်ကြည်ကွဲကွဲဝေခွဲမရမရှုမလသေဝဲဝင်သွားရတယ်လေသူရဲ့နောက်ဆုံးအသက်တာအပိုင်းအခြားမှာငွေအသက်ပြာကိုမှတ်လို့အတရေပြက်ရသလိုမချူမချင်မျက်နာနဲ့မလိုချင်မတောင့်တတဲ့အဖြစ်ကိုယင်နဲ့เสียကြုံရတော့မှရှက်လက်ကြီးရဲ့ဆိုပြီးကိုယ့်အသက်ကိုကိုယ်တိုင်ရန်ရှာမိခဲ့တာပဲပေါ့လေတခြားနောက်လိုက်တယောက်ကတော့သူ့အဖြစ်ကိုသတိပြုမိရင်ကြည်ကွဲခြင်းနဲ့လွဲခဲ့ရတဲ့အမှန်တရားပြန်စင်းစားလို့ကြီးမားတဲ့ငိုကြွေးမှုနောင်တမျက်ရည်ကိုတက်တည်ပြုတ်တခါလဲပေမဲ့ဆွေးမြဲတဲ့အတ္တတရားလက်ကင်ထားခဲ့ပါတယ်အမြင့်မှန်အချိန်မီလို့ပြည်ပြင်းတဲ့ဘဝတရုပ်ထုံနှုတ်ပြနိုင်ခဲ့ပါတယ်တခင်ယေရှုကိုယ်တိုင်လဲလူသားတွေကတယောက်ပေမဲ့အားလုံးအတွက်အမှားပြင်အမှန်ပြပြုသည်မကောင်းမှုအကြောင်းပြုပြီးမတရားမှုပြုသူတွေရဲ့မကျေနပ်ချက်နဲ့မနှစ်သက်စရာလဝါကတိုင်မှာနာကျင်စွာဒုက္ခခံစားအသက်ပေးသွားခဲ့ရရှာပါတယ်။ဒါကြောင့်ဘသူမဆိုရင်ဆိုင်ရမယ်အသက်တာအဆုံးရဲ့အစနိဒန်းဟာကိုယ်စိတ်ကိုယ်တဘောကိုယ်အလိုကိုကိုယ်ကလိုက်လျောလို့အမတ်တွက်အဖြေပဲလို့နားလည်စရာရှိပါတယ်။အစရှိရင်အဆုံးဆိုတာရှိစမြဲပါ။အဆုံးရဲ့အစဟာတခါတလေပျော်စရာတွေဖန်တီးပေးတတ်ပေမဲ့တခါတခါမှကြေကွဲစရာဖြစ်တတ်တာကြောင့်မွေးဖွားခြင်းရှိခဲ့လို့တည်ခြင်းတရားကိုရင်ဆိုင်ရမယ်ဆိုရင်လောကကြီးတွေကထွက်ခွာသွားရတဲ့အခါဘသူကမှပြန်မလာနိုင်မဲ့တည်ခြင်းတကားဝမရောက်ခင်လူဘဝအစပြုခဲ့ရတဲ့မွေးဖွားခြင်းကိုမဆိုခြင်းပါဘူးရှင်တန်မှုကိုရခဲ့ကြတဲ့အခါလောကရဲ့သွေးဆောင်ရာကိုမလိုက်ပဲလှုပ်ရှားတက်ရှင်မှုမှန်တယ်များမှာအများအတွက်ကျေနပ်စရာကြည်နူးစရာတွေကိုခံစားဖြစ်ပေါ်စေတတ်တဲ့နှလုံးသားကိုပြုစုသင့်ပါတယ်အသက်ရှင်ကြခိုက်မှာလူလောကကိုကောင်းကျိုးဖြစ်ထွန်းစေမဲ့တားကောင်းသမီးမွန်တွေအနေနဲ့ကိုဘဝကိုကြည်ကြည်နက်နက် ပြုစုပြိုးထောင်နေချိန်မှာကောင်းတဲ့အပျော်မှန်တဲ့အလုပ်တင့်တဲ့အယူဖြူတဲ့နှလုံးအမြဲပဲထားရှိကြမှာဖြစ်မယ်ဆိုတာတတိပြုကြရအောင်လို့တိုက်တွန်းလို့ဆိုရင်ဏိကုံးရဲ့ဏိတန်းဆိုတဲ့ဘဝပုံရိပ်ကဏ္ဍလေးကိုတင်ဆက်လိုက်ပါတယ်သောတာရှင်များစိတ်ရဲ့ချမ်းသာခြင်းခန္ဓာရဲ့ကျန်းမာခြင်းများနဲ့ထာဝရကျေဝပြည့်စုံနိုင်ကြပါစေခင်ဗျာ
ဆုကံငန်းချေဝမြဝလို့ထားသူအားမခေါ်ခြင်းမလို့လို့ရှောင်လို့သွားကြတာဖြစ်စီဥစ္စာတွေကဒီကကြပါသလားစဉ်းစားလို့ပိုင်ချာကြည့်ကြပါကိုချက်နဲ့ပါသူကိုတိလုံးရပြန်တော့ညိုညင်းနေပြန်ပြီပေါ်လောကကရက်တောက်ထိုးကနေခဲ့ရောက်နေပြောက်ပါလေရန်သူတွေလို့ဖြစ်သွား